မလေးရှားနိုင်ငံမြို့တော်နီးလေးလန်းသွားလမ်းမကြီးတနေရာမှာကြာသပတေးနေ့ကလေရင်ငယ်တစည်းပြတ်ကျခဲ့တဲ့အတွက်လေရင်ပေါ်မှာပါတဲ့လူရှိဦးနဲ့မြေပြင်ပေါ်ကကားမောင်းသူနှစ်ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာရဲချုပ်ကပြောပါတယ်။မြို့တော်ကွာလာလမ်ပူရဲ့အနောက်ဘက်စီလန်ကောပြည်နယ်ကလေရင်ပြတ်ကျခဲ့တဲ့နေရာကနေအနက်ရောင်မိခိုးလုံးကြီးတွေထူထပ်စွာတက်လာတာကိုအခင်းဖြစ်ပွားရာနေရာကတင်တဲ့ဗီဒီယိုဖိုင်တွေမှာတွေ့မြင်နေရပါတယ်။အခုလိုလူ၁၀ဦးသေဆုံးခဲ့ရတဲ့လေရင်ငယ်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးအန်တိုနီလိုက်ကဒီနေ့ပဲပြောပါတယ်။စုံစမ်းစစ်ဆေးမှုတွေအရှိန်မြင့်ပြီးတည်တည်ချာချာလှုပ်ဆောင်ဖို့ညွှန်ကြားထားတဲ့အကြောင်းနဲ့အကြောင်းရင်းကိုသိတာနဲ့အများဆုံးလူသိရှင်ကြားထုတ်ပြန်ပေးသွားမှာပါလို့လည်းသတင်းတောက်တွေကိုသူကပြောကြားခဲ့ပါတယ်။ဒီလေရင်ငယ်မှာအခြားလေရင်ငယ်တွေလိုCBR လို့ခေါ်တဲ့လေရင်မှုရဲ့နောက်ဆုံးစကားပြောဆိုမှုတွေနဲ့အခြားအသံတွေအပါအဝင်လေရင်မှုအခန့်အတွင်းဖြစ်ပျက်နေတာတွေကိုမှတ်တမ်းတင်တဲ့မှတ်တမ်းတင်ဆက်တစ်ခုသာတက်ဆင်ထားပြီးပြန်တမ်းမှုဒေတာမှတ်တမ်းတင်ဆက်တက်ဆင်ထားခြင်းမရှိဘူးလို့မလေးရှားရဲချုပ်ရာဇာဦးတင်ဟူစိန်ကဒီနေ့ပဲပြောပါတယ်။တည်ဆုံးသူတွေရဲ့ရုပ်အလောင်းတွေအားလုံးကိုရရှိထားပြီးရှာဖွေရေးလုပ်ငန်းတွေရဲ့95%ပြီးမြောက်ပြီးဖြစ်ကတရက်အတွင်းအပိတ်သက်ဖို့မျှော်လင့်ထားတယ်လို့လည်းသူကပြောသွားပါတယ်ရှင်။